ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးကိုရေးပေါ်အဖြစ်နဲ့အသုံးပြုဖို့အတွက်အခုတနင်္ဂနွေနေ့မှာနောက်ဆုံးတည်ပြပေးလိုက်ပြီဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရယ်။ထမျိုးကတော့ AstraZeneca ဆေးကုမ္ပဏီနဲ့ Oxford Tech တို့ကထုတ်လုပ်ထားတဲ့ကာကွယ်ဆေးဖြစ်ပြီးတော့နောက်တစ်မျိုးကတော့အိန္ဒိယဆေးကုမ္ပဏီ Bharat Biotech ကထုတ်တဲ့ကာကွယ်ဆေးဖြစ်ပါရယ်။အဲ့ဒီဆေးနှစ်ခုစလုံးကိုအိန္ဒိယနိုင်ငံထဲမှာထုတ်လုပ်နေတာဖြစ်ပါရယ်။ရေးပေါ်အသုံးပြုဖို့အတွက်တည်ပြပေးလိုက်တဲ့ကာကွယ်ဆေးနှမျိုးဟာအိန္ဒိယနိုင်ငံမှာထုတ်လုပ်တာဖြစ်တဲ့အတွက်အိန္ဒိယနိုင်ငံသားတိုင်းဂုဏ်ယူရမှာဖြစ်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter ကနေရေးပါတယ်။အိန္ဒိယနိုင်ငံကကမ္ဘာအကြီးအမားဆုံးကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကတခုခုစတင်ဖို့လုပ်နေချိန်မှာပဲအခုလိုကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့သတင်းထွက်ပေါ်လာခဲ့တာပါ။ကာကွယ်ဆေးထိုးဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့လေ့ကျင့်မှုတွေကိုတော့မနေ့စနေနေ့ကလုပ်ခဲ့ပါတယ်။ AstraZeneca ကုမ္ပဏီကထုတ်တဲ့ဆေးရဲ့ထိရောက်မှုက80ရာခိုင်နှုန်းရှိပြီးတော့အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးကတော့ဘေးကင်းပြီးတော့ကုခန်အားတုံ့ပြန်မှုကိုအများကြီးပေးနိုင်တယ်လို့အိန္ဒိယဆေးဝါးကုကေဌာနအကြီးအကဲကဒီနေ့မှပြောပါရယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူ 10.3% သန်းရှိပြီးတော့ကောရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါရယ်။အမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူ 20.4% သန်းနဲ့သေဆုံးသူ3သိန်းခွဲကျော်နဲ့ကောရိုနာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါရယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကာကွယ်ဆေး 4.2 သန်းကျော်ထိုးပေးထားပြီးတော့ 73 သန်းကျော်ဖြန့်ဝေထားတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ကမ္ဘာတော်မှာတော့ virus ကူးစက်ခံသူ 84 သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ဗြိတိန်မှာတော့မနေ့ကတရက်ထဲမှာလည်း virus ကူးစက်သူဦးရေဟာ 9,800 ကျော်နဲ့နောက်ထပ်ဆန်းကျင်တင်ခဲ့တယ်လို့ဗြိတိန်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။